ကယားပြည်နယ်ကရင်နီဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါရစေ။ကယားပြည်နယ်ဒေသအခေါ်ကရင်နီဖရူဆိုမြို့နယ်ရဲ့အရှေ့ပိုင်းမှာတော့တိုက်ပွဲတွေရက်စက်ဖြစ်ပွားနေတာကြောင့်ထားလဲဒေါ်ပို့ရှိအပါအဝင်ကျေးရွာ၈ရွာထက်မနည်းကဒေသခံပြည်သူထောင်နဲ့ချီပြီးတော့အိုးအိမ်ဆုံးခွာဘေးလူရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မမ်းမြဒဇင်အောင်ကပြောပြပေးပါမယ်
။ဖရူဆိုမြို့နယ်ရှိချင်းထားလဲကျေးရွာတဝိုက်မှာစစ်ကောင်စီတပ်နဲ့ကီနီဒီတာကာခွေပူပေါင်းတပ်တွေကြားအောက်တိုဘာ2ရက်နေ့ကစပြီးတော့ဒီကနေ့အထိရက်ဆက်ဆိုသလိုတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီဘက်ကလည်းနဲ့ကြီးတွေအစမတန်အသုံးပြုပြီးနေနေညညပြစ်ခတ်တိုက်ခိုက်တာကြောင့်နေငူပြန်လို့မရဘူးလို့ဖရူဆူအရှိချမ်းမှာတင်းရှောင်နေတဲ့စစ်ဘေးရှောင်တူက VOA ကိုအခုလိုပြောပါရယ်
那夜里嘛咋批的现在在过去的可能那边把我买外等台那老个去的你们天嘛来来来几里大吐的尿尿来来几里大吐了要不要路来尿要不要路压来压来你路来我不要外面批你的
该不会人家来来几笔看木人家他来几月都不是几月八月八月几月十月天门的你在呀也有呢都到呢嘛ထပ်ပြီးတင်းရှောင်နေကြရတာဖြစ်ပြီးနာမကျန်းဖြစ်သူတွေလည်းများလာတယ်လို့ပြောပါတယ်
။ဒီမှာလောက်ထုံမရှိဘူး။မင်းများတို့လည်းသာဖြစ်ရဟောသတနာရဲ့ချီအေးလို့မရဘူး။ဆာလေတော့ပူရှိလူခုစီရှောင်ရတဲ့ခုနရရှိရရှိတယ်ကမရှိရှိရပေါ့။သာဖို့အဲတော့လုံမလောက်သူကြီးသွားနိုင်နေခက်ခက်ဖြစ်နေတော့အခုတော့သူတကွေးလည်းသာဖြစ်တယ်။တော့သူတော့ကြာမှာနေပြီတော့တော့ဒီဝါလည်းရှိရော
ကီနီတက်မရော KA ကီနီအမျိုးသားများကာကွယ်ရေးတပ် KNDF တို့နဲ့အတူလက်တွဲတိုက်နေတဲ့ကီနီ Revolution Union KRU ကီနီတော်လှန်ရေးတပ်ပေါင်းစုအဖွဲ့ကပြန်ကြားရေးတာဝန်ခံသူကတော့ဒါလေးကြီးရွာမှာဖြစ်နေတဲ့တိုက်ပွဲမှာသူတို့အဖွဲ့ကစစ်ကူအနေနဲ့ပဲဝိုင်းဝန်းတိုက်ခိုက်နေတာဖြစ်ပြီးတော့စီရေးသတင်းအသေးစိတ်ကိုတော့ထုတ်ပြောလို့မရဘူးလို့ဆိုပါတယ်
ကဲအဲ့ဖက်ကြတယ်ကျွန်တော်တို့ကဘယ်လိုခုံလဲစစ်ကူအနေနဲ့ပဲတွားဆိုတော့စစ်ရေးချင်းတွေကိုကျွန်တော်တို့အများကြီးတုံးသက်ပြီလို့မရဘူးနော်ဘာလို့လဲအမှလက်ရှိမိခင်အဖွဲ့စည်းရေးဖြစ်တဲ့ဒီမှာ KA လို့ခင်တဲ့တို့ကဖြည့်တာပိုဆင်ပြီမှာပေါ့နော်ကျွန်တော်တို့ကဒါစစ်ကူအနေနဲ့ပဲတွားလာဆိုတော့စစ်ရေးအမြင်ကိုကျွန်တော်တို့တုံးသက်ပြီးရင်မကောင်းလို့ပေါ့တိုက်ပြီးတော့ဟုတ်တိုက်ပွဲတွေရတာဖြစ်နေတယ်ဗျတိုက်ပွဲတွေဖြစ်နေသူတို့စစ်ကောင်စီဘက်ကလည်းဒါအင်အားလုံးရင်းနဲ့ဟိုဖြည့်ထားတယ်ပေါ့ဟိုပြီးခဲ့တဲ့တလောလုံးမှာပဲကားစီထပ်ဖြတ်တာလည်းရှိတယ်ပေါ့ဟုတ
်လက်တလောဖရူဆိုတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြင်းနဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြောဆိုတာမရှိသလိုကီနီအမျိုးသားများကာကွယ်ရေးတပ် KNDF ကိုလည်းဆက်သွယ်လို့မရသေးပါဘူး KNDF ဘက်ကတော့ဖရူဆိုတိုက်ပွဲအခြေအနေအတိအကျမပြောပေမဲ့အောက်တိုဘာ4ရက်နေ့5ရက်နေ့မှာဖရူဆိုမြို့နယ်အနောက်ချမ်းလူနေကျေးရွာတွေဘက်ကိုစစ်ကောင်စီရဲ့အမှတ်14တမ်းမြင့်စီရေးလေ့ကျင့်အကြောင်းကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်50အရွယ်မျိုးသမီးတူဒဏ်ရာရခဲ့တယ်လို့နေ၅လုံးပျက်စီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စစ်ပြေးဒုက္ခတဲ့အများစုဟာစားနပ်ရိက္ခာ၊ဆေးဝါးအကူအညီမရဘဲဖြစ်နေရတယ်လို့ဆန်စပါးနဲ့ဆန်ဆဲရှိပေမဲ့တိုက်ခိုက်ခံရမှာအစိုးရနဲ့အတွက်ဆက်မလဲရေးပင်နဲ့ဖြစ်နေတာကြောင့်စာနယ်ရိခအခက်အခဲကြုံနေရတာဖြစ်တဲ့အကြောင်းလက်ရှိလွိုက်ကော်မြို့မှာခိုးလုံနေတဲ့ဖရူဆိုအနောက်ဖက်ချမ်းစစ်ဆောင်တူကအခုလိုပြောပါရယ
်အခုအဒီထားလဲပုစတဲ့မှာခြေတဲ့ဟာလဲသူချောစာကဘာတွေရှဲတာနဲ့ဟာဆက်ကမလဲပေးနိုင်ဘူးမလဲရဲဘူးအဆောင်ချာမှာလည်းမလဲရဲခါတော့သူကဆန်ကြွားတာလို့တချို့ကြတော့လဲဒီဘာကမရတဲ့ခါကျတော့သူကဝယ်စားရတယ်ဝယ်စားတော့ညနာပိတ်လိုက်တော့ပြတ်သွားတယ်အဲ့လိုမျိုးကျွန်မကြားရတာပေါ့နော်
ပြီးခဲ့တဲ့စက်တင်ဘာလတွင်စစ်ကောင်စီတပ်တွေနေမြေထိန်းချုပ်နိုင်ဖို့ဒမောဆိုးနဲ့ဖရူဆိုလမ်းမကြီးတစ်လျှောက်ထိုးစစ်ဆင်လာတာကနေကရင်နီပူပေါင်းတပ်တွေနဲ့နေစဉ်ဆိုသလိုနှစ်ဖက်တိုက်ပွဲပြင်းထန်နေကြတာဖြစ်ပါတယ်တိုက်ပွဲတည်ငြိမ်သလောက်ဖြစ်လာတဲ့အချိန်မှလည်းစစ်ပွဲအတွင်းချထားတဲ့အမြင့်မြုံမိုင်းနင်းမိမှကြောက်တဲ့အတွက်ဒေသတွေကဒေသခံတွေဟာနေရမပြောင်းရေးကြဘူးလို့လွိုက်ကော်မျိုးမှာခိုလုံနေတဲ့ဖရူဆိုအနောက်ဖက်ချမ်းစစ်ပြေးဒုက္ခတွေတူကပြောပါရယ်
ပြန်လို့မရဘူးနောက်ရှိကောင်စီဖျက်ရတယ်ပေါ့သူတို့ညီချိုင်ခဲ့တယ်တိုက်ပွဲတွေဖြစ်ခဲ့တော့သူတို့လာတော့ညီသွားတယ်ဆိုတော့မိုင်းကြီးခေါင်ရတယ်ကိုကတော့မညီရဘူးတည်နေရတယ်ပေါ့နော်ညက်တိုင်းပဲကျွေးညီသွားတယ်ရောညီညီလို့ပေါ့တာပေါ့နော်အသာကြားနေရတယ်
ဆီယနာတင်းယူပြီးနောက်ပိုင်းကရင်နီဒေသမှာတနည်းတခြားတိုက်ပွဲဧရိယာပို့ပြီးတော့ကျပြန့်လာသလိုစစ်ပီးဒုက္ခတွေအရေးအတွက်လည်းမြင့်တက်လာပါတယ်ရှင်။